ဂျပန်နိုင်ငံကိုအလုတ်တဘောချစ်ချည်ခီးဖြစ်ရောက်လာတဲ့မြန်မာသမ္မတဦးထင်ကျော်ကိုဂျပန်ရောက်မြန်မာဒီမိုကရေစီအင်အားစုကကြိုဆိုနှုတ်ဆက်ကြပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးတို့အတွက်ဂျပန်နိုင်ငံရဲ့အကူအညီတွေပိုရလာအောင်သမ္မတရဲ့ခီးစဉ်အတွင်းဆောင်ကျဉ်းပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဖြည့်စုံကိုတော့ကိုညံဝဲအောင်ကတင်ဆက်ထားပါတယ်ရှင်
။ဂျပန်နိုင်ငံတိုကျိုမြို့ Prince Hotel မှာဒီဇင်ဘာ2ရက်ကနေ15ရက်နေ့ထိကျင်းပမဲ့ UHC ကဘာလုံးဆိုင်ရာကျန်းမာရေးညီလာခံကိုတက်ရောက်ဖို့သမရကြီးဦးထင်ကျော်ဗိုလ်ထုနေဒီကနေ့မှာဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိလာတာဖြစ်ပါတယ်။သမရဦးထင်ကျော်ကို Prince Hotel ရှေ့လာရောက်ကြိုဆိုနှုတ်ဆက်ရတာနဲ့ပတ်သက်လို့မြန်မာအရေးလှူရှားသူဒေါ်သန်းသန်းအေးကအခုလိုပြောပါတယ်
။သမရကြီးဟာတည်သူရွေးချယ်ထားတဲ့သမရကြီးပေါ့နော်။အဲဒါတကယ်ကိုတာဝန်ကျေစွာနဲ့သူလုပ်ပေးနိုင်တာကိုအင်တိုင်းအတိုင်းနဲ့လုပ်ပေးတဲ့အတွက်ကြောင့်မလို့သူ့ကိုတန်ဖိုးထားလွန်းလို့လေးစားလွန်းလို့သမားတို့တွားကြတာပါ။ဒီဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်ဆိုတာဂျပန်ကလည်းပံ့ပိုးထားတာအများကြီးရှိတယ်လေဒါပေမဲ့အဲ့ဒါတွေကထိရောက်တာစိတ်ပြီးတော့မရှိဘူးအဲ့ဒီအတွက်ကြောင့်သမရာကြီးကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါမှာထိထိရောက်ရောက်နဲ့ဘာလုပ်ပေးနိုင်မလဲဆိုတဲ့ဟာပေါ့နော်ဒါကိုလာပြီးတော့လုပ်ဖို့ဆိုတဲ့ဟာမျိုးသူလာပြောတယ်လို့အမှယူဆပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ဖိတ်ကြားချက်အရUHC ကျန်းမာရေးညီလာခံကိုတက်ရောက်ဖို့နဲ့နှစ်နိုင်ငံဆက်ဆံရေးမြင့်တင်ဖို့ဂျပန်နိုင်ငံကိုကြည့်ကြည့်ခီးအဖြစ်သမရဦးထင်ကျော်လာရောက်တာဖြစ်တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒါဟာသမရဦးထင်ကျော်ရဲ့ပထမဦးဆုံးသောဂျပန်နိုင်ငံခီးစဉ်လည်းဖြစ်ပါတယ်။သမရခီးစဉ်အတွင်းမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခွင့်ရအောင်မြန်မာဒီမိုကရေစီလှုပ်ရှားသူတွေဘက်ကကြိုးပမ်းနေပါတယ်။သမရကိုကြိုးစိုးနှုတ်ဆက်ရတဲ့အကြောင်းနဲ့သမရဦးထင်ကျော်ရဲ့ဂျပန်ခီးစဉ်ပေါ်မျှော်လင့်ချက်နဲ့ပတ်သက်ပြီးမြန်မာဒီမိုကရေစီလှုပ်ရှားသူကိုဖုံးမြင့်ထွန်းကရှင်းပြပါတယ်
။ဒါပြောစမြန်မာနိုင်ငံတမန်တော်ကြီးရောက်လာတဲ့အချိန်မှာကျွန်တော်တို့ချမ်းချမ်းစီးစီးကြားရတဲ့နေပဲပြူကြတယ်။အဲတမန်တော်ကြီးကရောက်လာပြီးတော့ကျွန်တော်တို့လက်ပြတော့လက်ပြသွားပြီးတော့တမန်တော်ကြီးရဲ့ပီရဆင်းလာပြီးတော့ကျွန်တော်တို့လာပြီးတော့နှုတ်ဆက်တယ်နှုတ်ဆက်ပြီးတော့တမန်တော်ကြီးလာလာလာပြီးတော့နှုတ်ဆက်ချင်ပါတယ်။ဒါပေမဲ့ဒီမှာရှိတဲ့ဂျပန်ရဲ့လူမျိုးကြီးကသူကနှုတ်ဆက်လို့မရလို့နားလည်ပြီးပါဆိုပြီးပြောပြီးတော့အားလုံးတိတိကျကျကျောင်းနဲ့ဟိုတပ်ပုတ်နေမှတ်တမ်းရိုက်ပြီးပြန်ယူပြီးပြန်ထွက်သွားတယ်တမန်တော်ကြီးကဒီမှာအခုရောက်နေတဲ့အချိန်မှာပေါ့နော်ဟိုဗါလဲကျွန်တော်တို့တွေ့ခွင့်ဆုံးခွင့်တွေကျွန်တော်ကြိုးစားနေကြတယ်နော်တမန်တော်ကြီးတွေ့ဖို့ကျွန်တော်တို့ရဲ့စွမ်းအားတွေနဲ့တင်မြှောက်ထားတဲ့တမန်တော်ကြီးကိုကျွန်တော်တွေ့ကြည့်နေရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရတော်တော်များများနိုင်ငံတကာအစိုးရတော်တော်များကျွန်တော်တို့ဒီမိုစီဒီဖိုင်းအစိုးရကိုဖိအားတွေပေးနေတဲ့အချိန်မှာဂျပန်အစိုးရအနေပြီးတော့ပြည်သူကနေကူညီနေတယ်အဲ့တော့ကျွန်တော်ဂျပန်အစိုးရကိုလည်းကြည့်ဖို့တင်နေအဲ့ဂျပန်နိုင်ငံကနေပြီးတော့သူတို့တိုင်းပြည်အတွက်အများကြီးအကူအညီပံ့ပိုးပေးမယ်ဆိုတာကျွန်တော်တို့ထပ်ပြီးရလေမြန်လင်းနဲ့ကျွန်တော်တို့ကြိုးလက်ကြိုးစားနေတယ်
USC ကျမကြီးညီလာခံကိုတက်ရောက်မဲ့သမရဦးထင်ကျော်နဲ့အတူကျမကြီးနဲ့အားကစားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာမြစ်ထွေးလည်းလိုက်ပါသွားပါတယ်။ရခိုင်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂအမေရိကန်နဲ့အနောက်နိုင်ငံတွေကမြန်မာအစိုးရကိုဖိအားပေးနေခြင်းမှာဂျပန်အစိုးရကမြန်မာအစိုးရကိုအကူအညီတွေပေးနေတာဖြစ်ပါတယ်။တကဘာလုံးလူတိုင်းကျန်းမာဆိုတဲ့ဆောင်းပုဒ်နဲ့ကျင်းပမဲ့ USC ညီလာခံမှာတော့လူသားတိုင်းကျန်းမာရေးဆောင်းရှောက်မှုခံစားခွင့်ရစေမဲ့ဘယ်လိုလှုပ်ရှားမှုမျိုးတွေလှုပ်ဆောင်သွားမလဲဆိုတဲ့ဆုံးဖြတ်ချက်မျိုးချနိုင်ဖို့ဆွေးနွေးကြမှာဖြစ်ပါတယ်။ UAC ညီလာခံကိုအရက်ဖက်အဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲနဲ့ဒီဇင်ဘာလ12ရက်နေ့ကစတင်ခဲ့ပြီးဒီဇင်ဘာ13ရက်နေ့မှာတော့ဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြပါတယ်။ဒီဇင်ဘာလ14ရက်နေ့ကျရင်သမရဦးထင်ကျော်အပါအဝင်ဖိတ်ကြားထားတဲ့နိုင်ငံခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပြီးဒီဇင်ဘာ15အပိတ်နေ့မှာတော့အရက်ဖက်အဖွဲ့အစည်းတွေထပ်မံဆွေးနွေးကြမှာပါ။ဒီဇင်ဘာလ14ရက်နေ့ဂျပန်စံတော်ချိန်ညဘက်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမရဦးထင်ကျော်တို့တွေ့ဆုံမယ်လို့ဂျပန်သတင်းတွေအရသိရှိရပါတယ်ခင်ဗျာ။